တော်ရချင်မှာခင်ဗျဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့အရေးယူမှုနဲ့ပတ်သက်ပြီးထုတ်ပြန်တဲ့သဘောထားထုတ်ပြန်ချက်ထဲမှာအဓိကအားဖြင့်စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးဒီကနေ့ပြောဆိုညှင်းခုံနေတဲ့အဓိကအချက်အလက်တွေကိုဆွေးနွေးပြန်လည်ဖြေကြားထားတာမျိုးတွေ့ရပါတယ်မြန်မာလူထုရဲ့စီးပွားရေးအကြံအတဲအပေါ်စီးပွားရေးပိတ်ဆို့မှုရဲ့အကျိုးသက်ရောက်မှုအတိုင်းအတာဟာဘယ်လိုရှိတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဒီကြေညာချက်တမ်းမှာဖော်ပြထားတာကတော့စီးပွားရေးအနိဋ္ဌာယုံများနဲ့ရင်ဆိုင်တွေ့ကြုံနေရတဲ့အဓိကအကြောင်းရင်းများမှာအားနည်းတဲ့စီးပွားရေးမူဝါဒနဲ့စွမ်းဆောင်မှုများမှားယွင်းတဲ့စီမံခန့်ခွဲမှုဆွဲဆောင်မှုကင်းမဲ့တဲ့ယင်းနှိမ့်နှံမှုအခြေအနေတွေကြောင့်သာဖြစ်ကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကမြန်မာပြည်ရဲ့စီးပွားရေးအပေါ်သုံးသပ်ဖော်ပြထားတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုးကောက်ဖော်ပြထားပါတယ်စီးပွားရေးပိတ်ဆို့မှုတွေကိုနိုင်ငံစီးပွားရေးပြဿနာအတွက်အရေးပါအရာရောက်တဲ့အကြောင်းရင်းခံတရအဖြစ် IMF ကထည့်သွင်းတွက်ချက်မှထားဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထောက်ပြထားပါတယ်။ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောပြပါတယ
်။ကျွန်တော်တို့အဲ့ဒီစီးပွားရေးချက်ကြုံကြတယ်ပြည်သူလူထုတိုင်းပြည်ရောပြည်သူလူထုရောစီးပွားရေးကြက်တဲ့ဖြစ်နေတာစိုင်းချင်းကြောင့်မဟုတ်ဘူး။စီးမံခန့်ဝင်မှုညှတယ်။နော် investment နဲ့ပတ်သက်ပြီးရင်လည်းကျွန်တော်တို့နီးပညာတွေပါလေလိုတယ်ဆိုတာဒါလက်ရှိအုပ်ချုပ်နေတဲ့အာဏာပိုင်တွေကဆောင်ရမယ်ကိစ္စသူတို့မဆောင်ရလို့ဒီလိုဖြစ်နေတာမျိုးအဲ့ဒါမျိုးကျွန်တော်တို့ဒီကြီးညာချက်တွေမှာဖော်ပြထားပါတယ
်စီးပွားရေးပိတ်ဆို့မှုကြောင့်ပြည်ပကုံတော်ရဲ့ကန့်သတ်ထုတ်ကြံမှုတွေဖြစ်ပေါ်စေပြီးမြမလူမှုဘဝကိုထိခိုက်စေပါသလားဆိုတဲ့ပြောဆိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီး1990ပြည့်နှစ်နောက်ပိုင်းကစပြီးမြန်မာနိုင်ငံရဲ့ပြည်ပကုန်သွယ်မှုပမာဏဟာအလင်းအမြန်တိုးတက်လာတာကိုတွေ့ကြရကြောင်း1998ခုနှစ်ကဒဏ်ငွေများစတင်ရောင်းချပြီး2008-2009ခုနှစ်မှာတန်း2380ရှိခဲ့ကြောင်း2010-2011ခုနှစ်မှာအမေရိကန်ဒေါ်လာတန်းပေါင်း4000ကျော်ရရှိဖို့ရှိကြောင်းစသည်ဖြင့်ဖော်ပြထားပါတယ်ဒါအပြင်နိုင်ငံခြားဓာတ်ရိုက်ယင်းနှိမ့်နှံမှုကိုကြည့်မယ်ဆိုလို့ရှိရင်လည်း2009-2010ခုနှစ်စက်တင်ဘာလအထိခွင့်ပြုထားတဲ့နိုင်ငံခြားယင်းနှိမ့်နှံမှုမှာအမေရိကန်ဒေါ်လာတန်ပေါင်း 15,800 ကျော်ရှိကြောင်းအထူးသဖြင့်ရေနံနဲ့သဘာဝဓာတ်ငွေတွေမှာဖြစ်ကြောင်းရေးသားထားပါတယ်။စီးပွားရေးပိတ်ဆို့မှုကြောင့်အ धिक အထိအနာဆုံးမှာအထည်ချုပ်လုပ်ငန်းများသာဖြစ်ကြောင်းအထည်အလိတ်တင်ပို့မှုကြောင့်ရရှိငွေအမေရိကန်ဒေါ်လာတန်400လောက်ရော့ချသွားခဲ့ကြောင်းဒါပေမဲ့ဒီဆုံးရှုံးနစ်နာမှုဟာအများပြည်သူနဲ့အလုတ်သမားတွေအတွက်နှစ်တသက်ပေါင်း900ခန့်လုံးသာရှိကြောင်းအများအပြားစစ်အစိုးရနဲ့အပေါင်းအပါလုပ်ငန်းရှင်တွေကထိခိုက်စေခဲ့တာဖြစ်ကြောင်းထောက်ပြထားပါတယ်။ဒါအပြင်မြမပြည်သူရဲ့63000ခန့်လုံးဟာလေယာဉ်ကန္တာနဲ့ကျေးလက်နေတောင်သူလယ်သမားတွေဖြစ်ပြီးစီးပွားရေးပိတ်ဆို့မှုကြောင့်ထိခိုက်တာမရှိကြောင်းကိုလည်းထောက်ပြထားပါတယ်။အထူးသဖြင့်စီးပွားရေးပိတ်ဆို့မှုများအပေါ်ကန့်ကွက်ဝေဖန်နေတာတွေဟာတိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့အဓိကပြဿနာတွေကနေအာယုံလွှဲပြောင်းမှုကိုဖြစ်ပေါ်စေခဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့ငွေကြေးဆိုင်ရာပိတ်ဆို့အရေးယူမှုဟာမြန်မာတာမန်ပြည်သူတွေကိုထိခိုက်နစ်နာစေခြင်းမရှိကြောင်းမြန်မာပြည်ကတာမန်ပြည်သူတွေဟာဗမာငွေစည်းဖွင့်လှစ်ထားတဲ့အလေးအထတောင်မရှိကြောင်းဒါကြောင့်ငွေကြေးဆိုင်ရာပိတ်ဆို့မှုများဟာတာမန်ပြည်သူများအပေါ်ထိခိုက်နိုင်ခြင်းမရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသုံးသပ်ဖော်ပြထားပါတယ်။ဒါအပြင်စီးပွားရေးပိတ်ဆို့မှုအပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမြင်သဘောထားအကျဉ်းအဖြစ်အချက်ရှိချက်ကိုလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ပိတ်ဆို့အရေးယူမှုတွေဟာလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးပြဿနာကြောင့်ပိတ်ဆို့ထားတာဖြစ်တဲ့အတွက်ဒီပိတ်ဆို့အရေးယူမှုကိုပြုပြင်ပြောင်းလဲလိုလျင်လူ့အခွင့်အရေးနဲ့ဒီမိုကရေစီရေးပြဿနာကိုကင်တွယ်ဖြေရှင်းရမှာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုရှင်းပြပါတယ်။
ဒါလည်းကျွန်တော်ကြီးညာချက်တော့ဖော်ပြထားပါတယ်။ဆန့်ကျင်ချမှတ်ရတဲ့အကြောင်းရင်းတွေကို relax လုပ်မယ်။နော်ပြောပြောပြောင်းပြောင်းကင်တွင်မယ်။ဒီလိုအချိန်မျိုးမှာဆန့်ကျင်တွေကသူ့ဘာသာသူရုံသိမ်းသွားနိုင်တယ်ကျွန်တော်အဲ့ဒါလို့ဖော်ပြထားပါတယ်။လူ့အခွင့်အရေးအချိန်တွေဒီမိုကရေစီရေးအချိန်တွေတိုးတက်ကောင်းမွန်မှုဆိုရင်နိုင်ငံအချင်းသားတွေလွတ်မြောက်အောင်လွတ်ပြေးဖို့ဆိုတာအဓိကအချက်တစ်ခုဖြစ်တယ်ဆိုတာကျွန်တော်တို့ဖော်ပြထားပါတယ်။
ဒါတွေကတော့ပိတ်ဆို့အရေးယူမှုနဲ့ပတ်သက်ပြီးဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဖော်ပြချက်တွေကိုတင်ပြခဲ့တာပဲဖြစ်ပါတယ်။